မီရောတာရောတန်ရှင်သောဝိညာဉ်တော်၏နာမတော်မြတ်နှင့်အာမင်အားလုံးပဲမင်္ဂလာရှိသောနှစ်သစ်လေးဖြစ်ပါစေလို့ဆုဆက်လိုက်ပါတယ် Happy New Year လို့အားလုံးကိုပေါ့လေနှုတ်ဆက်လိုက်ပါတယ်ဒီနှစ်သစ်မှာ2019နှစ်နဲ့အသစ်အစကနေအလယ်ဆုံးထိတခြားလို့ဒီနားထောင်ကြတဲ့ပုဂ္ဂိုလ်တွေအားလုံး2019ခုနှစ်တခြားလုံးကိုယ်စိတ်နှပြချမ်းသာချမ်းသာပြည်တဲ့နောက်ပျော်ရွှင်သောတနှစ်တာကိုဖြတ်သန်းနိုင်ပါစေလို့ဒီဆုတောင်းဆန္ဒပြုလိုက်ပါတယ်ဇန်နဝါရီလ1ရက်နေ့2019ခုနှစ်ဟာဖြစ်အင်္ဂါနေ့ကြပါတယ်ဒီဇန်နဝါရီလ1ရက်နေ့ရဲ့ဒီပွဲနေ့ဟာဖြစ်ရင်တော့ကနှစ်စဉ်နဲ့တိုင်ပေါ့လေMary Mother of God လို့ခေါ်တဲ့ဖျားဤမိခင်မေရိုမာရီယာပွဲနေ့ဖြစ်ပါတယ်။အဲဒီပွဲနေ့မှာဖားရမယ်ကျမ်းချက်ကတော့သံလူကာအခန်းကြီးနှစ်အခန်းငယ်ကတော့16ကနေဒီ21ဖြစ်ပါတယ်။အခုကျမ်းချက်ကိုအခန်းငယ်16ကနေ21ထိကိုနှာကြားကြပါစို့။သူတို့သည်အလင်းမြန်သွားကြလျင်မာရိယာနှင့်ဇူးဆဲကိုလည်း၎င်းနွားစခွဲ၌သိမ့်ထားသောသူငယ်ကို၎င်းတွေ့ကြ၏တိုးထင်းတို့သည်ဤဖြစ်ရာကိုတွေ့မြင်ကြသောအခါသူငယ်တော်နှင့်စလျင်း၍မိမိတို့အားဖော်ပြထားသည့်အကြောင်းအရာများကိုပြန်ပြောကြ၏တိုးထင်းများပြောကြသည့်အကြောင်းအရာများကိုကြားရသူတိုင်းသည်အံ့ဩကြ၏သို့သောမာရိယာမူကားဤအကြောင်းအရာအလုံးစုံတို့ကိုမိမိ၏နှလုံးတွင်သိမ့်ပိုက်၍စဉ်းစားဆင်ခြင်လျက်နေ၏တိုးတင်တို့သည်လည်းမိမိတို့အားပြောပြထားသည့်အတိုင်းကြားမြင်ကြရသောကြောင့်ဖျားသခင်ဘုန်းကုံတော်ကိုချင်းမွန်းလျက်ပြန်သွားကြ၏ရှေ့ရမြောက်သောနေ့တွင်သူငယ်တော်ကိုအရေးပြားစီးချင်းမင်္ဂလာပေးပြသောအခါအမိဝမ်း၌ပရိသတ်တွေမစွဲမိကားပင်ကောင်းရင်တမန်ကပေးသောယေရှုအမည်ဖြင့်သူ့ကိုပဲ့ခေါ်ကြ၏ဤသည်ကယေရှုသခင်မွန်မြတ်သောဧဝံဂေလိတရားတော်ပြီသည်ချစ်လားစွာသောညီကိုမောင်နှမပေါင်းတို့ငြိမ်းချမ်းရေးရဲ့ဘုရင်မှဖျားသခင်ရဲ့မိခင်မေရိုမာရီယာရဲ့ပွဲနေ့ဖြစ်ပါတယ်ကနေ့ဖျားရဲ့မိခင်မေရိုမာရီယာနေတဲ့ပွဲနေ့လည်းဖြစ်သလိုဒါမှမဟုတ်လို့ရှင်လည်းပဲသီယိုဒိုကော့စ်လို့ခေါ်တဲ့ဖျားကိုလွယ်ပိုက်ထားတော်မူသောမေရိုမာရီယာပွဲနေ့လို့လည်းပဲခေါ်ပါတယ်ခရစ်ယာန်ဘာသာဝင်များဟာဖျားသခင်ကလူလောကကဘာတဲကိုသခင်ယေရှုလူဖြစ်ကိုယူခြင်းအဖြစ်ဖျားသခင်လောကတဲကိုဝင်ရောက်လာတဲ့ပွဲကိုကျွန်တော်တို့ကျင်းပကြပါတယ်။တန်ပေါလုဂါလတိမြို့သူမြို့သားတွေထံရေးတဲ့ဆုံးမဩဝါဒစာထဲမှာဘယ်လိုတွေ့ရသလဲဆိုတော့ကအချိန်ကျရောက်လာသောအခါဖျားသခင်သည်မိမိသားတော်ကိုဆေလွတ်တော်မူ၍ပညာတရား၏လက်အောက်တွင်မိမ့်မှဖွားမြင်ခြင်းကိုခံစေတော်မူ၏။ဤသို့ဖြင့်ငါတို့သည်သားသမီးများအဖြစ်မွေးစားခြင်းခံရမည်ကြောင်းကိုတော်သည်ပညာတရားတော်လက်အောက်တွင်ရှိတော်သူတို့ကိုရွေးနှုတ်ကဲတင်တော်မူ၏လို့ဆိုထားပါတယ်မေရိုမာရီယာဟာဖျားသခင်ထံကနေဒီအင်မတန်မှကြီးမြတ်တဲ့လက်ဆောင်ကိုလူတွေထံသို့တဲဆောင်လာပေးပါတယ်ဒါကြောင့်မေရိုမာရီယာကိုကျွန်တော်တို့အမြဲတမ်းကျေးဇူးတင်ရမှာဖြစ်သလိုနေ့စဉ်နေ့ဆက်ရက်ဆက်ပေါ့လေဂုဏ်ပြုကြရမှာဖြစ်ပါတယ်လို့ပြောချခြင်းပါတယ်ဒုတိယချက်အနေနဲ့ကဇန်နဝါရီလ1ရက်နေ့ကိုလေဘယ်ကပငင်းချမ်းရေးအဖြစ်အသင်းတော်ကသတ်မှတ်ထားပါတယ်ဒါယဟန်မင်းကြီးစတ်ထမမြောက်ပေါလုကနေသတ်မှတ်ထားတဲ့နေ့ရက်ဖြစ်ပါတယ်ယဉ်ကျေးင်းနဲ့ပတ်သက်ပြီးတဲ့နောက်လက်ရှိယဟန်မင်းကြီးပုပ်ဖရန်စစ်ကနေပြီးတဲ့နောက်2019ခုနှစ်ကပ္ပငင်းချမ်းရေးနှစ်မှာပ ဘယ်လိုပြောခဲ့တယ်လဲဆိုတော့လူပေါင်းဖွဲ့စည်းတိုးတက်နိုင်ဖို့အတွက်ငြိမ်းချမ်းရေးတည်သားလင်တစ်ခုတည်သောလမ်းကြောင်းဖြစ်တယ်လို့ပြောခဲ့ပါတယ်လူမျိုးရေးဘာသာရေးအစွမ်းရောက်ပြီးတဲ့တင်းမာမှုကြောင့်ဖြစ်လာတဲ့စုပူအကျန်းဖဲ့ခြင်းဟာငြိမ်းချမ်းရေးကိုပျောက်ွယ်စေပါတယ်ဆိုတာလည်းပဲသတိပေးသွားပါတယ်ငြိမ်းချမ်းရေးရဲ့အန္တရာယ်ဖြစ်ပါတယ်အဲ့ဒါတွေအလုံးဟာအစွန်းရောက်တဲ့ဟာတွေနော်ငြိမ်းချမ်းရေးဆိုတာပေးလို့လည်းမရယူလို့လည်းမရငြိမ်းချမ်းရေးဆိုတာတည်ဆောက်ရတဲ့အရာတစ်ခုဖြစ်တယ်ဆိုတာကိုလည်းပဲအလုံးနားလည်စူးစမ်းကြရမှာဖြစ်ပါတယ်ငြိမ်းချမ်းရေးတည်ဆောက်ရမှာလိုအပ်တဲ့အရာတွေကဘာလဲဆိုတော့က negotiations founded on law လို့ခေါ်တဲ့တရားဥပဒေပေါ်ညှိနှိုင်းဆွေးနွေးခြင်းတရားမျှတမှုတန်းတူညီမျှမှုလို့ခေါ်တဲ့ equality ရှိမှရှိရမှာဖြစ်ပါတယ်။ယဟန်မကြီးယောဟန်23ကလည်းပဲငြင်းချမ်းရေးကိုချစ်မြနိုးလို့ရှိရင်ငြင်းချမ်းရေးကိုလိုလားလို့ရှိရင်ငြင်းချမ်းရေးရရှိနိုင်တဲ့သို့မဟုတ်ငြင်းချမ်းရေးကိုတိဆောက်ရမှာမရှိမဖြစ်တဲ့ truth လို့ခေါ်တဲ့အမှန်တရား justice လို့ခေါ်တဲ့တရားမျှတမှုfreedom လို့ခေါ်တဲ့လွတ်လပ်မှု love လို့ခေါ်တဲ့ချစ်ခြင်းမေတ္တာတွေပေါ်မှာအခြေတည်ပြန်အောင်တိဆောက်ကြမှသာလျှင်စစ်မှန်သောငြိမ်းချမ်းရေးကိုရရှိနိုင်ကြမှာဖြစ်ပါတယ်။ဒါကြောင့်ငြိမ်းချမ်းရေးတိဆောက်ဖို့အုံမြင့်ချတဲ့နေရာမှာအမှန်တရားရဲ့တရားမျှတမှုရဲ့လွတ်လပ်မှုနဲ့ချစ်ခြင်းမေတ္တာကိုအရင်ဦးတိဆောက်ကြရမှာဖြစ်ပါတယ်။ဒါတွေရှိလာပြီဆိုရင်ငြိမ်းချမ်းရေးဟာတကားပွင့်လာပြီတဲ့နောက်အလိုလိုရှင်သန်လာမှာဖြစ်ပါတယ်နောက်တစ်ခုအရေးကြီးတဲ့လှုပ်ဆောင်ရမယ့်အလုပ်တစ်ခုကဘာလဲဆိုတော့ reconciliation လို့ခေါ်တဲ့အပြန်အလှန်တင့်မြတ်ခြင်းပဲဖြစ်ပါတယ်ပြန်လည်တင့်မြတ်ခြင်းပဲဖြစ်ပါတယ် reconciliation is a way to peace ဆိုတဲ့ပြန်လည်တင့်မြတ်ခြင်းဟာငြိမ်းချမ်းရေးရဲ့ကိုဥတီတဲ့လမ်းကြောင်းဖြစ်ပါတယ်ဆိုတာကိုလည်းပဲကျွန်တော်တို့အားလုံးအသိတစ်ခုရရှိပါတယ်။ယဟန်မင်းကြီးဆတ္တမမြောက်ပေါ်လူကဘာပြောတယ်လဲဆိုတော့က Peace must be produced ငြိမ်းချမ်းရေးဟာသီးပွင့်လာရမယ်အဲ့ဒါလိုပဲမြုံနေရပဲနဲ့သီးပွင့်လာရမယ်အရာတစ်ခုဖြစ်တယ်။နောက်ဘာပြောလဲဆိုတော့ Peace must be invented ငြိမ်းချမ်းရေးရအောင်ဆိုတာငြိမ်းချမ်းရေးဟာဖန်တီးရမယ်တိဆောက်ရမယ်တီထွင်ရမယ်အရာတစ်ခုဖြစ်ပါတယ်။ဒါကြောင့်မလို့ငြိမ်းချမ်းရေးအတွက်မနာမနေကိုစူးစမ်းလှုပ်ဆောင်ကြပါမှငြိမ်းချမ်းရေးဟာရရှိလာမှာဖြစ်ပါတယ်။ငြိမ်းချမ်းရေးဆိုတာအပြန်အလှန်ယုံကြည်မှုကနေမွေးဖွားလာစေရမှာဖြစ်ပါတယ်။နိုင်ငံလိုက်ဘာသာလိုက်လူမျိုးလိုက်အပြန်အလှန်ယုံကြည်မှုကနေပဲငြိမ်းချမ်းရေးကိုမွေးဖွားတန်းစင်ရမှာဖြစ်ပါတယ်။ငြိမ်းချမ်းရေးပေါက်ဖွားရှင်သန်လို့မရနိုင်တဲ့ရင်မြင်အနေထားကဘယ်လိုရင်မြင်အနေထားလဲဆိုတော့က hostility လို့ခေါ်တဲ့ယံလိုတဲ့ပြုမှုတွေတိုက်ခိုက်ခြင်းနဲ့ပြုမှုတွေအပေါ်မှာငြိမ်းချမ်းရေးဖြစ်မလာနိုင်ဘူး contempt လို့ခေါ်တဲ့အထင်မြင်သေးခြင်းမထီလေးစားပြုခြင်းပေါ်မှာလည်းပဲငြိမ်းချမ်းရေးဟာဖြစ်မလာပါဘူး distrust လို့ခေါ်တဲ့သင်္ကာမကင်းဖြစ်ခြင်းတန်တရားဝင်ခြင်းအယုံကြည်မရှိခြင်းဆိုတဲ့ရေကံမြေကံပေါ်မှာငြိမ်းချမ်းရေးဟာမပေါက်ဖွားရှင်တန်နိုင်ပါဘူးဒါတွေရှိလို့ရှိရင်ပျောက်ကင်းအောင်အရင်ကိုကျွန်တော်တို့လောက်ကြရမှာဖြစ်ပါတယ်လူမျိုးရေးမုန်တီးခြင်းယူဝါဒဖြစ်တဲ့ theologies ideology ပေါ်လေဒီအယူဝါဒဖြစ်တဲ့ ideologies တွေကိုမလျှော့နိုင်ပဲတင်းမာနေလို့ရှိရင်လည်းပဲငြိမ်းချမ်းငြိမ်းချမ်းဖြစ်တည်လာဖို့ခက်ခဲပါတယ်။နောက်ပြီးငြိမ်းချမ်းရေးဆိုတာအကြမ်းဖက်မှုကင်းစင်မှရနိုင်တယ်။ non violence ရှိမှရနိုင်တယ်ပေါ့။နောက်တစ်ခုအရေးကြီးတာကဘာလဲဆိုတော့တိုင်းပြည်ပြောင်းလဲဖို့လူတို့ရဲ့ဘဝပြောင်းလဲဖို့လုပ်တဲ့နေရာမှာလဲအမှန်တရားနဲ့တရားမျှတမှုကိုလက်နဲ့အပြစ်စွဲကင်ပြတဲ့နောက်မိမိတို့ရဲ့ဆန္ဒသဘောထားကိုငြိမ်းချမ်းစွာအကြမ်းဖက်မှုကင်းစွာထောက်ထုတ်ခြင်းဒီဟာလည်းပဲတန်းပြီတိုးတက်မှုအတွက်အထောက်အကူပြုပေးတယ်ဆိုတာလည်းပဲကျွန်တော်တို့အားလုံးသိထားဖို့ဖြစ်ပါတယ်ဒီနေရာမှာသတိထားရမှာကတော့ အမှန်တရားနဲ့တရားမြတ်တမှုပေါ်ခြေခံပြီးငြိမ်းချမ်းစွာဆန္ဒဖော်ထုတ်ခြင်းကိုနားလည်သဘောပေါက်ကြဖို့တော့အင်မတန်အရေးကြီးပါတယ်ဆန္ဒဖော်ထုတ်ခြင်းကြောင့်တန်းပြီပိုးပြီးတော့နောက်မရှုပ်ထွေးစေရပါဘူးအမြင်သေးတဲ့လူတွေမြင်အောင်မမြင်သေးတဲ့သူတွေမြင်အောင်မကြားသေးတဲ့သူတွေကြားအောင်မစင်စားသေးတဲ့သူတွေစင်စားနိုင်အောင်အထောက်အကူပေးခြင်းအပြင်တန်းပြီတိဆောက်ရမှာတူညီသောဆန္ဒတွေရရှိနိုင်လာမှာဖြစ်လို့ခွင့်ပြုတဲ့အရာတစ်ခုဖြစ်ပါတယ်ယနေ့ကဘာကြီးငိမ့်ချမ်းရေးနေ့မှာကုလို့တည်တလောက်မှတ်တလောက်လေးဝေမျှရခြင်းကြောင့်ဘုရားသခင်ကိုကျေးဇူးတင်ပါတယ်မြန်မာပြည်ကြီးငိမ့်ချမ်းပါစေမြန်မာပြည်သူပြည်သားအားလုံးငိမ့်ချမ်းပါစေနာတော်တဆင်သူတယောက်စီ၌ကိုစိတ်နှပါနှပြအေးချမ်းကြပါစေလို့ဆုမွန်ကောင်းပါရင်လည်းအားလုံးပဲနှစ်သစ်မှာမင်္ဂလာရှိပါစေမင်္ဂလာရှိသောနှစ်သစ် Happy New Year လို့အားလုံးကိုနှုတ်ဆက်လိုက်ပါတယ်